to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စု Washington TC VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ1ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီးထိုက်ပ
ါကျွန်တော်အောင်လင်းဦးပါအညာနားဆင်မဲ့တရင်းတွေမှာတော့အမေရိကန်နဲ့ကနေဒါစုအတောင်ရှိသူတွေနောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကြေညာလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံငရင်နဲ့ဆူနာမီရေလဲနဲ့ခံရတဲ့ဒေသတွေနိုင်ငံတကာအကူအညီတွေကိုလက်ခံဖို့သမ္မတကခွင့်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့တူကြေညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကရိုဟင်ဂျာတွေအတွက်အကူအညီနောက်တစ်ဆင့်ထပ်တိုးဖို့တိုက်တွန်းလိုက်ပါတယ်။
Solutions to this crisis lie in Myanmar. Its root causes, including entrenched discrimination.
ဒီတဲ့နဲ့အတူရခိုင်ပြည်ပခအပေါ်နိုင်ငံတကာရဲ့အယူအဆအလွဲတွေလို့ပြောဆိုလိုက်တဲ့ပြည်တော်စုဝန်ကြီးဦးကျော်တင်နဲ့ဆွေးနွေးထားတာကိုလည်းနားဆင်ရပါမယ်။ဝါဒေတာတဲ့ကခရီးရန်ဖျားချောင်းတွေသာသနာပြုတွေအပေါ်နှိပ်ကွပ်မှုတွေအပေါ်စိုးရိမ်ချက်ဒေါ်လာဈေးကစားလို့ဆိုပြီးအေးအေးယူခံရသူတွေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကြီးညာပေးကြပါအောင်ရှင
်။အမေရိကန်နဲ့ကနေဒါဆူရတောင်ရှိသူတွေနောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိခဲ့ကြောင်းကြီးညာလိုက်ပါတယ်။အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကိုတော့နှစ်ပေါင်းအစ်လောက်တည်တန်းရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါ။နှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာ1.2 trillion လောက်ရှိမဲ့သဘောတူညီချက်အသစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါမက္ကဆီကိုသမ္မတတို့ရပ်ပေါင်း60တွင်လက်မှတ်ရေးထိုးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။သမ္မတထရန့်ကတော့သဘောတူညီချက်ရရှိခဲ့တဲ့အပေါ် Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီချူးစကားပြောကြလိုက်ပြီးအရင် NAFTA စာချုပ်မှာပါတဲ့အားနည်းချက်တွေကိုဖြည့်ဆည်းပြီးသုံးနိုင်ငံစလုံးတွဲအကြီးအကျယ်အကျိုးရှိမဲ့စာချုပ်ဖြစ်နေလဲပြောဆိုခဲ့တာပါ။သမ္မတထရန့်သူအနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာအဓိကကျတဲ့မူဝါဒတစ်ခုဖြစ် NAFTA ကုန်သွယ်ရေးစာချုပ်အပေါ်အကြီးအကျယ်ဝေဖန်မှုပါတယ်။1994ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်မှာအလုပ်ကိုင်နေလက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်အဆိုးအဝါစာချုပ်တစ်ခုဖြစ်နေလဲဝေဖန်ပြောဆိုခဲ့တာပါ
။တရားရုံးချုပ်တရားသူကြီးအဖြစ်အမည်စီးရင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကစုံစမ်းစစ်ဆေးနေတဲ့လုပ်ငန်းတွေမှာအသေးစိတ်စီမံခန့်ခွဲနေတာမရှိတဲ့အကြောင်းသမ္မတအင်ဘီရောကပြောဆိုလိုက်ပါတယ်။တိုက်ခန်ဒီမိုကရက်ကိုစတချို့ကတော့စုံစမ်းစစ်ဆေးရမယ်ဘောင်ကျင်းလွန်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်။စုံစမ်းစစ်ဆေးမှုအတွက်သတ်မှတ်ချက်တွေနဲ့စည်းကမ်းဘောင်တွေကိုအထက်လွှတ်တော်ကညွန်ကြားဖို့အင်ပီရောဥရေရေးရအတိုင်းမင်ငန်ကခွင့်ပြုထားကြောင်းတရားသူကြီးကက်ဗနက်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာခံခဲ့ရကြောင်းဒေါက်တာခရစ်စတင်းဘလက်စီဖိုးရဲ့ဆက်ဆွဲချက်ကိုစုံစမ်းနေတဲ့ FBI ရဲ့လုပ်ငန်းတွေကိုညှိနှုံးပြီးအင်ပီရောပြောခွင့်ရဆာရာဟက်ခဘီဆန်ဒါစ်ကမနေ့တုန်းကပဲ Fox News သတင်းဌာနကိုပြောဆိုလိုက်တာပါ။တရားသူကြီးကက်ဗနော့နဲ့ဒေါက်တာဖို့တို့နှုတ်လုံးကတော့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာတီးကြစီထွက်ဆိုခဲ့ကြတာပါ။ဒေါက်တာဖို့ကတော့စေတောတအရွယ်1982ခုနှစ်တုန်းကလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့တဲ့သူဟာကက်ဗနော့ဖြစ်တာရာနှုန်းပြည့်တေချာအကြောင်းထွက်ဆိုသွားခဲ့ပေမဲ့တရားသူကြီးကက်ဗနော့ကတော့ဆွဆွဲချက်တွေကိုဒေါသရကြီးညှင်းဆန်ခဲ့ပါတယ်။တရားရေးကော်မတီရဲ့ပန်ကြားချက်အရသမ္မတဒေါနယ်ထရမ့်ကဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုအသစ်တွေလုပ်ဖို့ပြီးခဲ့တဲ့တောက်ကြနေ့ကပဲညွှန်ကြားခဲ့ပါတယ်။သမ္မတထရမ့်အစိုးရနဲ့ကက်ဗနော့ကိုအချင်းချင်းနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေလုပ်ခဲ့ပြီးပြီလို့ပြောနေတဲ့ Republican Party တို့ရဲ့သဘောတူညီချက်နဲ့စုံစမ်းစစ်ဆေးမှုအသစ်တွေပြန်လုပ်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ် Dianne Feinstein ကတော့စုံစမ်းစစ်ဆေးမှုအသစ်အတွက်သမ္မတရဲ့ညွှန်ကြားချက်မိတ်တူတဆောင်ပေးဖို့အင်ဂျီရောနဲ့ FBI ကိုတောင်းခံထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကငရင်နဲ့ဆူနာမီရေလိုင်းတံခံခဲ့ရတဲ့ဆူလာဝေစီကျွန်းအလယ်ပိုင်းဒေသတွေနိုင်ငံတကာအကူအညီတွေကိုလက်ခံဖို့သမ္မတဂျိုကိုဝီဒိုဒိုက ခွင့်ပြုလိုက်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ကတော့အင်ဒိုနီးရှားနိုင်ငံရင်းနှီးမြှုပ်နှံမှုညှိနှိုင်းဆောင်ရည်ပုတ်ဖွဲ့ဥက္ကဋ္ဌသောမတ်စ်လမ်ဘော့ဒီနေ့မနေ့ပဲ Twitter လူမှုကွန်ရက်ကနေကြေညာလိုက်တာပါ။ကပေးတန်စုဆောင်ခံရတဲ့ဆူလာဝစီကျွန်းပေါ်ကပါလူမျိုးမှာဒီနေ့အစောပိုင်းထိအာနာဝိုင်နေအတီးပြုတ်ထားတဲ့သေဆုံးသူအရေထွက်ကတော့144ယောက်ထိရှိပါတယ်။အလံဝေးရဲ့နေရာတွေကိုရောက်ဖို့ကယ်ဆယ်ရေးတွေဆက်လက်ကြိုးပမ်းနေဆဲဖြစ်တာကြောင့်တောက်ချန်တွေကငရင်းနဲ့ဆူနာမီရေလိုင်းတန်ကြောင့်သေဆုံးသူအရေထွက်ထောင်ချီရှိမှာကိုလည်းအာနာဝိုင်နေစိုးရိမ်နေတာပါ။ကပေးတန်တင်ပြတဲ့နောက်လေရင်ခွင့်ဟာ3မြလောက်ဖြစ်ခဲ့ရသလိုဒါအပိစိတ်ကိုအများစုလည်းရက်ဆိုင်နေပြီးလမ်းတွေလည်းပျက်စီးကုန်ပါတယ်။ကြည့်မှာလေအပြည့်စီပိုင်းစာတွေကိုရှင်းလင်းနိုင်မှုဆယ်ရည်ရည်ကြီးတွေအရေးကြီးလိုအပ်နေတဲ့အကြောင်းလဲမနေ့တုန်းကကပေးတန်တဲ့ဒေသကိုတွားရောက်ကြည့်ရှုရမှာသမ္မတဝီဒိုတို့ကပြောဆိုခဲ့တာပါဒီလောက်ဆိုးရတဲ့ပြည်မျိုးကြုံရမယ်လို့မျှော်လင့်မထားသလိုအရေးကြီးဆောင်ရွက်စရာတွေအများပြားရှိနေတာနားလည်ပေမဲ့လက်တလုံးမဖြစ်တန်သေးတဲ့အခြေအနေမျိုးတွေရှိနေတဲ့အကြောင်းဒေသခံတွေအတွက်ဆူတောင်းပေးနေပြီးစိတ်ရှိကြဖို့လဲတိုက်တွန်းခဲ့ပါတယ်အရေးပေါ်လုပ်ငန်းတွေအတွက်တာဝန်ပေးထားတဲ့စစ်သားတွေမနာတဲ့အလွတ်လုံးနိုင်အောင်အသိပြင်ထားဖို့လဲသမ္မတကပြောဆိုခဲ့တာပါပြီးခဲ့တဲ့တောက်ချန်နေ့ကပြင်းရ9.5ရှိရဲ့မရင်ကြောင်းနောက်ဆက်တွဲ6မီတာလောက်အထိမြင့်တဲ့ဆူနာမီရေလိုင်းတွေဖြစ်ပေါ်ခဲ့ပြီးပါလူမျိုးနဲ့ဒွန်ဂလာမျိုးတွေမှာကပ်ဘေးဒဏ်ကြီးကြပ်ခံခဲ့ရတာလည်းဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာရှိတဲ့စစ်သွေးကြွတွေကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အီရန်တော်လှန်ရေးတပ်ကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီစစ်သွေးကြွတွေကအဘတ်မြို့မှာပြုလုပ်ခဲ့တဲ့စေးပြအခမ်းအနားကိုမကြသေးခင်ကတိုက်ခိုက်ခဲ့ကြပြီးတော့ဒီတိုက်ခိုက်မှုကြောင့်လူ25ယောက်သေဆုံးပြီးတော့65ယောက်လည်းဒဏ်ရာရခဲ့ပါတယ်။အဘတ်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့တဲ့သူတွေရဲ့ Euphrates မြစ်အရှေ့ဘက်ခြမ်းမှာရှိတဲ့ဌာနချုပ်ကိုပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကအီရန်ဒေါ်လာရင်းအဆောင်တက်ကပယ်ထိန်ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အင်တာနက်စာမျက်နှာကနေပြောကြားခဲ့ပါတယ်ခနဦးသတင်းပေးပို့ချက်တွေရတော့အဘတ်အကြမ်းဖက်တိုက်ခိုက်မှုမှာတာဝန်ရှိတဲ့တက်ဖရီစစ်သွေးကြောနဲ့ခေါင်းဆောင်တွေအများပြားတေဆုံးတန်ရရတာရှိတယ်လို့ဆိုပါတယ်တက်ဖရီစစ်သွေးကြောဆိုတာကတော့ဆွန်နီနဲ့အိုင်အက်စစ်သွေးကြောအဖွဲ့တွေကိုအီရန်နိုင်ငံဘက်ကညှိနှိုင်းတာဖြစ်ပါတယ်အီရန်ဒေါ်လာရေးအဆောင်တက်တွေဘက်ကကီလိုမီတာ850နဲ့800လောက်အထိအသီးသီးပြတ်ခတ်နိုင်တဲ့ဇိုဖာဟာနဲ့ကွမ်ဒုံးကျည်တွေကိုတုံးခဲ့တယ်လို့ First သတင်း Agency ကပြောပါတယ်အီရန်အီရတ်စစ်ပွဲကိုဂုံပြူတဲ့နှစ်ပတ်လည်ဆေးပြအခမ်းအနားကိုဘသူကတိုက်ခိုက်တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအီရန်ကတော့ဒီတိုက်ခိုက်မှုဟာအာရဗ်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့ IS စစ်သွေးကြောတွေကတော့ဒါသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမဂ္ဂ EU နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်ဝင်ခွင့်ရအောင်မက်ဆီဒိုနီးယားနိုင်ငံအနေနဲ့အမည်ပြောင်းတဲ့လုပ်ငန်းစဉ်ဆက်လက်ဆောင်ရွက်သွားဖို့ EU နဲ့ NATO တာဝန်ရှိသူတွေတိုက်တွန်းလိုက်ကြပါတယ်။နိုင်ငံရေးခေါင်းဆောင်တွေအားလုံးဆုံးဖြတ်ချက်ကိုလေးစားပြီးအမြန်ဆုံးတာဝန်ယူ80ဆောင်ရွက်ကြဖို့နဲ့နိုင်ငံရေးပါတီတွေတညီတညွတ်တဲ့ကြိုးပမ်းကြဖို့ EU တွေ့ချဲ့ရေးဆိုင်ရာကော်မရှင်နာမင်းကြီးဂျိုဟန်းဆန်းက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။နေထိုးတွင်မှုချုပ်ရန်စတိုဒန်ဘတ်ကလည်းနိုင်ငံရေးကောင်းဆောင်တွေအားလုံးနဲ့ပါတီတွေအပြုသဘောကျိုးပမ်းကြဖို့တမိုင်းဝင်ခွင့်လန်းတရက်ကိုအရယူကြဖို့တိုက်တွန်းလိုကြောင်းပြောဆိုလိုက်ပါတယ်။နေထိုးဘက်ကတကားပွင့်ထားပေမဲ့မက်ဆီဒိုနီးယားနိုင်ငံဘက်ကစော်ဝဲစရာတွေရှိရာပြည်ပြန့်အောင်လုပ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားကြတာပါ။အမည်ပြောင်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ဖို့အမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံရေးကောင်းဆောင်တွေပါတီဆွဲမထားဘဲပူးပေါင်းစော်ဝဲကြဖို့တိုင်းပြည်နာကတ်တွေတမိုင်းဝင်ခွင့်လန်းကိုလက်လွတ်မခံကြဖို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရက်ကပြောဆိုခဲ့တာပါ။ယူကောက်ဘွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမက်ဆီဒိုနီးယားနိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားဖြစ်အမည်စစ်ပြောင်းလဲဖို့လူမှုဆန္ဒခံယူရမှာ90ရာခိုင်နှုန်းကျော်ကထောက်ခံခဲ့ပေမဲ့မဲပေးခွင့်ရှိသူအရေးအတွက်ရဲ့၃ပုံတစ်ပုံသာမဲပေးခဲ့တာဖြစ်ပါတယ်။ကော်မရှင်ကတော့မဲပေးခွင့်ရှိသူအရေးအတွက်90ရာခိုင်နှုန်းမကျော်ရင်မဲရက်လက်ကိုပယ်ဖျက်မှာဖြစ်တဲ့ကြောင်းလူမှုဆန္ဒခံယူဝဲမတိုင်ခင်နှစ်ရက်လုံမှာပဲပြောဆိုထားတာပါ။
အီရန်နိုင်ငံမှာကာကဒေတာမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်လို့အီရန်နိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရကာဒစ်ဂျန်ဒေတာရဲ့အဓိကပါတီကြီးတစ်ခုကပြောကြားလိုက်ပါတယ်အမတ်နေရာ112နေရာအတွက်ကိုယ်စားလှယ်လောင်း800လောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့မဲပေးသူအရေအတွက်ကတော့အလဲလက်သာရှိခဲ့ပါတယ် PUK ပါတီကတော့သူတို့ရဲ့အဓိကပြိုင်ဖက်ဖြစ်တဲ့ KDB ပါတီဟာသူတို့ထိန်းချုပ်တဲ့ခရိုင်တစ်ခုမှာမဲမတမမှုတွေလုပ်ခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့သူတို့အနေနဲ့ဒီရွေးကောက်ပွဲရလဒ်ကိုလည်းလက်မခံနိုင်ဘူးဆိုပြီးတော့ VOA ကိုပြောပါတယ်တချိန်တည်းမှာပဲ KDB ပါတီကလည်းPUK ပါတီဟာအဲ့ဒီမျိုးနှစ်ခုမှဖြစ်ခဲ့တဲ့မဲမတမာမှုတွေရဲ့နောက်ခွဲမှာရှိနေတယ်ဆိုပြီးတော့ပြန်လည်ဆွဆွဲလိုက်ပါတယ်။ယူရိုနိုင်ငံမှာရှိတဲ့ကတ်လူမျိုးအတော်များများကတော့တည်ကြလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ယက်တီခြင်းနေကြပြီးတော့ IS အစွန်းရောက်တွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညောင်မောက်တပ်ဖွဲ့မှအဓိကအခန်းကဏ္ဍကနေပါဝင်နေတာကသူတို့ရဲ့ရည်မှန်းချက်ကိုဖြစ်လာစေဖို့အတွက်အထောက်အကူပေးနိုင်လိမ့်မယ်ဆိုပြီးတော့လည်းမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့တဲ့လွတ်လပ်ရေးအတွက်လူမှုဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ IRAP ဘိုအစိုးရကကြေညာခဲ့ပြီးတော့ကတ်ဒေတာကိုလည်း IRAP တပ်ဖွဲ့တွေဆေးလွှတ်ခဲ့ပါတယ်ခင်ဗျာ
ဒီနေ့ Nobel စစ်သိပ္ပံပညာဆုရှင်တွေဖြစ်ကင်ဆာရောဂါကုသနာမြေနီးလန်းတွေကိုရှာဖွေခဲ့ကြတဲ့ American ပြည်သူ Texas Tech သူက James Ellison နဲ့ Japan နိုင်ငံ Kyoto Tech သူက Tatsuko Honjo တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်ကင်ဆာရောဂါကုသရမှာလူခန္ဓာကိုယ်ထဲကခုခံဆွမ်းအားစနစ်ကိုထိ ंछ ုပ်အသုံးပြုနိုင်မဲ့နီးလန်းတွေရှာဖွေတွေ့ရှိတဲ့အတွက်ဆုချီးမြှင့်မှုဆုံးဖြတ်တာဖြစ်ကြောင်းလဲဆွေးနွေးနိုင်ငံ Stockholm မြို့က Carolinska Tech သူ Nobel စစ်ပညာဆုရွေးချယ်ရေးဘက်ကကြေညာလိုက်တာပါ Texas Tech သူဘာမောက်က Ellison နဲ့ Kyoto Tech သူကဘာမောက်က Honjo တို့ကသူတို့ရဲ့သုတေသနလေးလာမှုတွေအတွက်အာရှတရဲ့နိုဘယ်ဆုဖြစ်တင်စားခေါ်တဲ့တန်ဆုကို2014ခုနှစ်မှာရရှိထားသူတွေလည်းဖြစ်ပါတယ်။သူတို့လေးလာတွေ့ရှိတဲ့ကုသနီးမှာတော့လူခန္ဓာကိုယ်ထဲမှာရှိတဲ့ခုခံဆွာစနစ်ကဆဲတွေဖြင့်ကင်ဆာဆဲတွေကထွက်လို့တဲ့ပရိုတိန်းတက်တွေကိုရှာဖွေရွေးချယ်ပြီးခုခံဆွာစနစ်ကနေကင်ဆာကိုအမြင့်ဆုံးပြင်ပထားတိုက်ဖြတ်နိုင်မှုရည်ရွယ်ထားတာပါ။
တောင်တဲမြောက်ကိုရီးယားနိုင်ငံသားမှာဖိခဲ့လာကရရှိခဲ့တဲ့တင်မမှုရှော့ချရေးသဘောထူညီချက်အရနိုင်ငံတပ်ဖွဲ့တွေနဲ့ကျွမ်းကျင်သူတွေဟာနေဆက်တလျှောက်ကမိုင်းတွေကိုစတင်ဖယ်ရှားနေပြီလို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတပ်တွေကဒီစီမံကိန်းကိုစတင်လှုပ်ဆောင်ခြင်းရှိမရှိဆိုတာကိုမြောက်ကိုရီးယားဘက်ကတော့ချက်ချင်းအတည်ပြုပြောဆိုတာမရှိသေးပါဘူး။ဒီစီမံကိန်းကိုလှုပ်ဆောင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ပြောင်းရွှေ့မှာတွေ့ဆုံတဲ့သဘောတူထောက်ခံခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ကြေညာချက်မှာတော့ GSA လို့ခေါ်တဲ့နိုင်ငံဖူးတွဲလုံခြုံရေးနယ်မြေတွင်းကမြေမြိုင်ပိုင်းတွေအားလုံးကိုရက်20အတွင်းမှာဖယ်ရှားပစ်ဖို့သဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွှင့်ဦးနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်ခဲ့ပြီးအခုအချိန်မှာတော့နောက်တစ်ဆင့်တူပြီးဂျာကာလာအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရနဲ့သဘောတူထားတဲ့အတိုင်းကနဦးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးမကြခင်ဒုတိယအဆင့်ကိုဆက်ရတော့မယ်လို့လည်းမြန်မာအစိုးရကိုသတိပေးလိုက်ပါတယ်ဒီအကြောင်းတွေကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင
်ကမ္ဘာ့ဟောင်းမှာရှိတဲ့ဒုက္ခသည်အကျပ်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကယနေ့ဆရာရဲ့နှစ်ပတ်လည်အမှုဆောင်စည်းဝေးအဖွဲ့မေကွန်မှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်မှုအတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကြက်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းနီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကအရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
The massive outflow of refugees into Bangladesh last year called for an all of UNHCR response.
ဒုက္ခသည်အလုံးရင်းလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မနစ်တုန်းကပြေးဝင်ခဲ့ကြအောင် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွယ်ကူညီရေးတွေဆောင်ရွက်ခဲ့ရပါတယ်။ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တန်ရတန်ချက်တွေရပ်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒေသခံတွေဟာစာနာကိယုနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်။မတုံရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်ရင်းပြည်ပဆွေးနွေးမှုတဲ့အဖွဲ့စည်းတွေဒုက္ခသည်တွေကိုရယ်နဲ့အတူအရေးပေါ်ပြင်ဆင်ဆောင်မှုတွေလုပ်ခဲ့ပါတယ်။ဒါဟာအတော့အောင်မြင်မှုရှိရလို့ဆိုရမှာပါ
။တစ်ချိန်တည်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရတော့မယ့်အနေအထားရောက်နေပြီလို့ဆိုပါတယ်။ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပေးရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ But solutions to this crisis lie in Myanmar. Its root causes. including entrenched discrimination.
ဒီဝင်ကြားချက်တွေနဲ့ပတ်သက်လို့ဖြေကားတော့မြန်မာနိုင်ငံပေါ်တည်နေပါတယ်။လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာနိုင်ငံသားရပိုင်ခွင့်ငြင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကန့်တွဲဖြေရှင်းရပါလိမ့်မယ်။မြန်မာဆွေရမှာဒီတာဝန်ရှိပါတယ်
။ဒုက္ခသည်တွေနေရာပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖွံ့ဖြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုသတိပေးပါရတယ်။ဒီအတွက်ကမ္ဘာ့ပန်နဲ့အာရှဖွံ့ဖြိုးရေးပန်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါရတယ်။ဒါ့အပြင်ရင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါရတယ်။မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ရင်ဂျာတွေနဲ့ပတ်သက်လို့လည်းသူတို့ကဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါတယ်။နိုင်ငံတကာကရင်ဂျာလို့သုံးနေပေမဲ့မြန်မာဆွေရကတော့သူတို့ကဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါတယ်။ဒါ့အပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူညုံရင်းနဲ့စာဝတ်နေရေးအတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွာလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပြီးမြန်မာဆွေဘက်ကတော့ဒီအဖွဲ့တွေကိုသူတို့လွတ်လပ်နဲ့ဆောင်ရွက်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်။အောက်တိုဘာလ၁ရက်နေ့ကနေပြီးတော့၅ရက်နေ့ထိကျင်းပမဲ့ UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်စုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့သိရပါတယ်ခင်ဗျာ။
ကိုသားညုံဦးစူးစီးတင်ပြခဲ့တာပါရှင်တဆက်ထဲမှာပဲပြည်တော်စုဝင်ကြီးဦးကျော်တင်ရဲ့ရခိုင်ရေးပြောဆိုချက်တချို့ကိုလည်းတင်ပြပေးခြင်းပါတယ်မလေးရှားဝင်ကြီးချုပ်မဟာတရားမိုဟာမက်အနေနဲ့ပြည်တွင်းမွတ်စလင်အတိုင်းအဝိုင်းဖိအားကြောင့်ရိုဟင်ဂျာဒုက္ခသည်အရေးပြစ်တင်ဝေဖန်နေတာဟာတီးခြားရည်တည်ချက်ဖြစ်ပြီးအာဆီယံနိုင်ငံတွေကရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ရင်အကျက်အတည်းတွေပြေလည်သွားလိမ့်မယ်လို့နိုင်ငံအတော်များများကလွဲမှားစွာယူဆနေကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကသုံးသပ်ပါတယ်။အဲ့ဒီလိုအရေးယူဖို့ဖိအားပေးနေတာတွေကြောင့်ပြည်တွင်းအခြေအနေတင်းမာနိုင်ပြီးပူပေါင်းဆောင်ရွက်ရေးခက်ခဲသွားစေနိုင်တယ်လို့လည်းဆိုပါတယ်။ဒေါခင်ဆိုးဝင်းကဝင်းကြီးဦးကျော်တင်ကိုတီးသန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ညီမအရင်နဲ့ပတ်သက်လာလို့ရှိရင်ပေါ့လေဒီအာဆီယံနိုင်ငံတွေကပေါ့မြန်မာနိုင်ငံဘက်ကနေပြီးတော့ဟိုကုအဖွဲ့ဝင်နိုင်ငံအချင်းချင်းအင်းကြီးချင်းနိုင်ငံချင်းချင်းအနေနဲ့ရည်တည်ရိုင်းပင်းရည်တည်ကြတာရှိပါတယ်။ဒါပေမဲ့ဒီမလေးရှားနိုင်ငံအနေနဲ့ပေါ့မလေးရှားနိုင်ငံဝင်းကြီးချုပ်ဒီမဟာဒီယာမိုဟာမက်ဆိုတာလည်းအမြဲတမ်းမှနာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးပါ။မြန်မာအရေးမှာဆိုရင်သူအမြဲတမ်းတိုက်တွန်းအားပေးခဲ့တာပါ။မြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်ရေးမှာဆိုရင်သူကဦးဆောင်ပြီးတော့ကိုတိုက်တွန်းခဲ့တဲ့လူတစ်ယောက်လည်းဖြစ်ပါတယ်။ဒါပေမဲ့အခုဒီရခိုင်အရေးမှာဒီဒုက္ခတဲ့အရေးမှာကြတော့သူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းပြင်းထန်ထန်ဝေဖန်သွားတာကြားလိုက်ရပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့ဒီမလေးရှားနိုင်ငံရဲ့ရည်တည်ချက်ပေါ့လေဝင်းကြီးဘယ်လိုများသဘောထားပါလဲရှင်
။ကျွန်တော်ထင်တယ်မလေးရှားနိုင်ငံကတော့သူတို့ရှိမှာမွတ်စလင် community လည်းများတယ်။သူတို့နိုင်ငံရဲ့ဒီ constitution တွေရဲ့ဖိအားပေးမှုလည်းများတဲ့အတွက်ဒီလိုပြောရလို့ယူဆပါတယ်။ကျွန်တော်အာဆီယံအတွင်းမှာတော့အခုချိန်ဒီထုတ်ပြန်တဲ့ထုတ်ပြန်ချက်တွေပါတယ်။အဲမှာကျွန်တော်တို့ကတော့အပြုသဘောဆောင်တဲ့ရှုထောင့်ကပဲကျွန်တော်တည်ဝင်ထုတ်ပြန်ပါတယ်။အခုလိုပြောကြတာကတော့သူ့ရဲ့တိကျသူ့ရဲ့အာဆီယံရဲ့ရည်တည်ချက်မဟုတ်ဘဲနဲ့အာဆီယံနိုင်ငံတကာနိုင်ငံရဲ့သူ့ရဲ့သဘောထားအနေနဲ့ပြောကြရင်ဖြစ်တယ်လို့ယူဆပါတယ်။အဲတော့ကျွန်တော်တို့လည်းအာဆီယံဆိုတာကတော့ပြဿနာရှိလို့ရှိရင်ဟိုတရားအပြန်လန်လေးစားမှုယုံကြည်မှုနဲ့မိသားစုလိုပဲတိုးတိုးတိတ်တိတ်တိုင်မြင်ပြီးတော့ဆွေးနွေးပြောဆိုကြတဲ့အစဉ်လာရှိပါတယ်။အဲ့ဒီအစဉ်လာကောင်းတွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့ယူဆပါတယ်။
နောက်ပြီးတော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ sidelines အဖြစ်နဲ့ပေါ့နော်ဒီ Britain ရဲ့ပြင်သစ်ရဲ့ဒီနိုင်ငံသားရေးဝန်ကြီးတဲ့ကမကထထုတ်ပြီးတော့ဒီရိုဟင်ဂျာကြီးအဆင့်မြင့်ဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့တယ်လို့သိရပါတယ်သူတို့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ရောဝန်ကြီးဘယ်လိုသုံးသပ်လို့ရပါလဲရှင်
မနစ်ကလည်းလှုပ်ပါရှင်ဒါလည်းဟိုပါပေါ့နော်သူတို့ကဗြိတိန်နိုင်ငံကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကုလလူညွှန်ရေးကောင်စီမှာ pen holder လို့ခေါ်တာပေါ့နော်သူကအဓိကဥဆောင်နိုင်ငံဖြစ်တဲ့အတွက်ဝန်ကြီးတွေဒီ General Assembly ရောက်နေတုန်းမှာကာလမှသာဆုပြီးတော့ဟိုကျင်းပခဲ့တဲ့အစည်းအဝေးဖြစ်ပါတယ်ကျိုးမြတ်ကတော့သူတို့ကလည်းသူတို့သဘောထားတွေဟိုပြောနိုင်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့လုပ်နေတဲ့သဘောထားတွေကိုဟောပေါ့ရှင်းလင်းပြောကြားနိုင်ခွင့်အနေအထားမျိုးရှိပါတယ်ကျွန်တော်ခံမှားရတော့အစည်းအဝေးမှာတချို့တော်တော်အဲ့ဒီမှာရှိတဲ့ဆွေးနွေးတဲ့လူတချို့တူနူကတော့ဒီ accountability ပေါ့နော်ဒီချိုးဟုတ်တဲ့လူတွေအရေးယူလိုက်လို့ရှိရင်ဒီရခိုင်ပြည်နယ်ကြီးက safe ဖြစ်သွားမှာပေါ့နော်လုံခြုံသွားပြီးတော့ပြန်ပို့နိုင်မယ်လို့ဆိုတော့အဲ့လိုယူအလွဲမစားယူဆနေပါတယ်အဲ့လိုအနေထားမျိုးဖြစ်လာလို့ရှိရင်အလိုပြင်းထန်အရေးယူမှုတွေဖြစ်လာခြင်းဒီပြဿနာကတင်းမာမှုတွေပုံများလာပါလိမ့်မယ်ပြန်သူတို့ထင်တာအရေးယူလိုက်လို့ရှိရင် ဟိုချိုးချိုးတယ်လို့ EU လည်းဒီနေရာကြီးကနောက်မချိုးဖောက်ရတဲ့ခါကျတော့ safe ဖြစ်သွားမယ်အဲ့တော့သူပြန်ပို့လို့ရမယ်လို့သူကတွက်နေကြပါဒါသူတို့အမတန်ကိုဟိုအစ်ဂနိုရန့်ဖြစ်တယ်လို့ဆိုရမှာပဲအဲ့လိုမျိုးဖြစ်လာလို့ရှိရင်ပြည်တွင်းက reaction တွေပြင်းထန်လာပြီးတော့နောက်ကျွန်တော်တို့ပူအောင်ဆောင်မှုတွေမရလို့ရှိရင် repetition process လည်းပြပြသွားနိုင်တယ်ကျွန်တော်တို့အစိုးရစီးစီးကြိုးပမ်းဆောင်ရွက်နေတဲ့ဒီအပိုင်းဝန်းတစ်ခုကြာတာဟာတာဖြစ်ရေးငင်းချမ်းတာတည်ငင်းအေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးလုပ်နေတယ်လုပ်ငန်းတွေလုပ်ရမှာလဲအတားဆီးတွေဖြစ်လာလိမ့်မယ်နောက်ဆုံးအဆုံးရဆုံးအဆုံးပြည်တွင်းပြန်လည်တင်းမြတ်ရေးတို့ဒီမိုကရေစီလမ်းကြောင်းတို့မျိုးတို့ပါဒါသာသွေးဖီသွားလိုက်လာမျိုးဒီအန်ဒရယ်ရှိတယ်ဆိုတော့ကျွန်တော်တို့နားလဲအောင်အားလုံးရှင်းပြပါတယ
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွယ်နိုင်ဖို့တပ်သေးမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကင်တွယ်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနီညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ Daily Live အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နေ့ပြန်အင်္ဂါနေ့ညပိုင်းတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာပြီးခဲ့တဲ့လတဲ့ခရီးယံဖျားချောင်းနေအပိတ်ခံရပြီးသာသနာပြုတွေကိုထိမ့်သိမ့်နှင်ထုတ်တဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်ကျဆင်းလာမှာကိုခရီးယံဘာသာဝင်တွေကြားစိုးရိမ်နေကြပါတယ်။ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကဂျားဝင်ဆောင်ရွက်ပေးကိုဖို့ကိုလည်းတောင်းဆိုကြပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
် UWS ခေါ်ဝါတက်ဖွဲ့ထင်းချို့ရအထူးဒေတာတွေကမိုင်းပေါင်နေမြေမှာခရိယံဖျားကြောင်း90ကျော်အပိတ်ခံရပြီးသုံးချောင်းကိုဖြိုချဖျက်ဆီးကခရိယံသာသနာပြုပုဂ္ဂိုလ်အယောက်90ကျော်ကိုထိန်းသိမ်းတာကြောင့်စက်တင်ဘာ25ရက်နေ့စွဲနဲ့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကကြီးညာချက်ထုတ်ပြန်ခဲ့တာပါ UWS ဝါတက်ဖွဲ့ရဲ့ဒီလှုပ်ရဟာအဲ့ဒီဒေတာမှာရှိတဲ့ခရိယံအသင်းတော်တွေကိုနိုင်ငံသားကထောက်ပံ့မှုတွေရှိနေတယ်ဆိုတဲ့တန်တရာအပေါ်အခြေခံပြီး UWS တပ်ဖွဲ့ကလှုပ်ဆောင်လာတာဖြစ်တယ်လို့ကချင်နေချင်းခရိယံသာသနာပြုအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဆရာတော်ဒေါက်တာကလမ်ဆွန်ဆန်ကပြောပါတယ
်ဒီနောက်ကနေနိုင်ငံသားထောက်ပံ့မှုတွေရှိတဲ့ကိစ္စနဲ့ distinct ဖြစ်လာတယ်လို့ကျွန်တော်တို့ကြည့်ရတယ်ဆိုတော့ဟိုဝဒေတာတို့တရုတ်အစိုးရတို့အဲ့မှာကြာတော့အဲ့လိုမျိုးနောက်နိုင်ငံရဲ့ကျိုးကိုင်မှုတွေထောက်ပံ့မှုတွေကိုသူတို့ကတော်တော်ကိုဟုတ်တယ်ခါဆုံးစားစစ်ဆေးမှုတွေလုပ်တယ်ခုဒီကိစ္စမှာလည်းအဲ့လိုမျိုးတွေနည်းနည်းပါနေတယ်လို့ကြားရတယ်ဆိုတော့သူတို့ကလည်းဒီကိစ္စမှာနောက်နှစ်ဆိုရင်တက်30ငင်းချမ်းရေးဒီဖွဲ့တွေလုပ်မယ်ဆိုတော့နည်းနည်းတက်စင်လိုက်တဲ့ဘောလေးပါတယ်ဆိုတော့ခုစပ်ဖြစ်တာကလည်းဟိုနတ်စာယူရီမှာသူတို့ရဲ့အတော်ဆုံးပစ္စည်းတွေကိုမြှို့တာတို့ဘာတို့အဲ့လိုမျိုးတွေကနေဆောက်လာတယ်ဆိုတော့ဒီကျွန်တော်တို့ခရီးယံဘက်ကလည်းဒီစုသူသာသနာပြုလုပ်တဲ့အချိန်မှာဖြစ်လာတဲ့ဘွေးဆက်တွေပဲလို့ကျွန်တော်ကအဲ့လိုပဲသုံးသပ်ရပါတယ
်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကဘယ်လိုကင်တွယ်ဆောင်ရွက်နေတယ်လဲသိရအောင်သာသနာရေးဝန်ကြီးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ဖြေကြားမှုမရခဲ့ပါဘူးဝါအထူးဒေသတပ်ဖွဲ့အတွင်းအခုလိုဖြစ်ပျက်ခဲ့တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်ရကြတယ်လို့တမားကျန်းစာဆရာတူဖြစ်သူဆလိုင်းဘွေကုန်းကပြောပါတယ
်လွတ်လပ်ချက်ကိုပြန်အခွင့်ပြုလို့ဆိုတာကဒါနဲ့အနာပိုင်းကအော်ပြဆောင်ပြစ်ပြတာတို့မအားရရတော့တော့ဒီဆောင်လေ။ဘာပါတိုင်းလို့လာခုတော့စိတ်ပြင်းတာနဲ့ပြပြတဲ့အဲ့ဒီဝါမှလည်းခရစ်ယာန်ဘက်ကစီရှိတယ်။ဒီအကြောင်းကြီးမှကျွန်တော်ကြည့်နေကြရင်တော့သူတို့ခရစ်ယာန်ချင်းချင်းတိုင်းတာကြောင့်ပဲဖြစ်နေလို့ကျွန်တော်တရင်ချတာပေါ့နော်။ဒါနဲ့ဝါကိုပဲအထူးကိုရတိုင်းတာမြန်မာအစိုးရရဲ့လက်အောက်မှာရှိလို့ပြောတယ်မြေကရန်ကျတော့တိုက်ကတဲ့ပါဆန်ဒီကိုသူတို့ကဦးမပြီးသေးနဲ့ကျောင်းတောင်းပြီးပြန်သွားတာမျိုးဒါတွေကတော့ဒီကောင်းမယ်ဘာသာရေးလို့လောက်ခွင့်ကိုသူတို့ချိုးဖောက်တာနောက်မစ်ပီဒီကနာပြည့်ကျဲမောင်းထွက်သွားတာတွေကတော့ဒီကောင်းကင်းနဲ့သူတို့ပြည်လေအောင်လို့ပြီးရင်တော့အကောင်းဆုံးပဲ
ဝါအထူးဒေတာဟာမြန်မာအစိုးရလက်အောက်မှာရှိတဲ့ဒေတာတစ်ခုဖြစ်တာကြောင့်ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့လိုတယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ဆိုတော့ဒီဒေတာကိုဟိုဗမာပြည်နဲ့မဆိုင်သလိုနည်းနည်းဖြစ်နေတဲ့ပုံစံမျိုးတွေကတော့ကျွန်တော်ဒါဖတ်နေနေတွေ့ရတာပေါ့ကမ္ဘာလုံးအတိုင်းဒါကြည့်မယ်ဆိုတော့ဒါမြန်မာပြည်ရဲ့ တာဒါကြီးဒီ religious freedom မှာကြီးခက်တာမျိုးတော့ရှိပါတယ်သူရဲ့ control အောင်မှာတော့ကျွန်တော်လုပ်နေရတယ်ဆိုတော့ဒီဝါဒီတာမှာပြန်ကြည့်တဲ့အချိန်မှာသူတို့ကသူတို့ဒီဝါရဲ့ဟိုအုပ်ချုပ်မှုမှာသူတို့ကဟိုတည်လို့ပဲသူတို့တတ်မှတ်ထားရဲ့ဘာသာရေးအသိဉာဏ်ကိုလက်ခံတယ်အပြင်ကဘာသာရေးတွေလာလို့ရှင်သူတို့ဒီလိုပြည့်ပြည့်မှုတွေလုပ်တယ်ဆိုတော့ဒါတည်မှလည်းအဲ့လိုလုပ်နေကြရှိပါတယ်လင်ခဲ့တဲ့ဒီနေ့ကျော်လောက်ကလည်းအဲ့လိုမျိုးတော့ဟောပြောတဲ့ဆရာတွေကိုသူတို့မောင်းထုတ်တာတွေရှိပါတယ်အဲ့ဒါတော့
ဝါတဘွေကပြိပင်ခဲ့တဲ့လူရည်နဲ့ပတ်သက်လို့ဒီပြဿနာကိုငင်းငင်းညံ့ညံ့နဲ့ပြည်လဲစီရေးအတွက်အစာရှောင်စူတောင်းကြဖို့အသင်းဝင်တွေကိုလာဟုနှင်ချင်းခရိယံအဖွဲ့ချုပ်ကတိုက်တွန်းထားပါတယ်ယူရူရက်စေဝါပြည်သွေးစီညီညွတ်ရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှင့်မှာစတေမာလာလေကစားပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းခံရတဲ့ခရိယံဖျားကြောင်ပေါင်း60ကျော်လောက်ရှိနေပြီလို့ဘာသာရေးကောင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကုညံဝင်းအောင်ပါရှင်ငွေဈေးကစားမှုဆွဲချက်နဲ့ဖမ်းဆီးမှုတချို့ကိုလည်းပြောပြပေးချင်ပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေကိုဟန်တားဖို့ဆိုပြီးဒေါ်လာဈေးကစားတယ်ဆိုတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်တချို့ကိုအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကနိုင်ငံခြားငွေစီမံခန့်ခွဲမှုပုံမှန်နဲ့အရေးယူထားပါတယ်ဒါဟာ NLD အစိုးရတက်လက်ထက်ဒေါ်လာဈေးကစားသူဆိုတဲ့ဆွဆွဲချက်နဲ့ပထမဆုံးအရေးယူမှုလည်းဖြစ်ပါတယ်ဒီလိုရကြောင့်မြန်မာကျပ်ငွေတန်ဖိုးမကြုံစဘူးထိုးကြတဲ့အနေအထားကိုဘလောက်ကာကွယ်နိုင်ပါမလဲကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်
။ငွေကြီးစည်းကစားတဲ့သူတွေကိုစစ်ဆေးအရေးယူရမှာ2012ခုနှစ်နိုင်ငံသား3ငွေစီမံခန့်ခွဲမှုပုံမှန်42-43နဲ့အထူးစုံစမ်းစစ်ဆေးဦးစီးဌာနစာသုံးလုံးကအရေးယူတာဖြစ်ပါတယ်။စာသုံးလုံးညွှန်ကြားရေးမှူးဦးအောင်မျိုးကအခုလိုပြောပါတယ်။
အော်ဟုတ်ကဲ့တရားဟုတ်ကဲ့ရောက်ပါခင်ဗျာဟုတ်ကဲ့ကျွန်တော်အားလုံးဟိုရင်းနှင်းဖွင့်ထားတဲ့အားလုံးက9ယောက်တရားဟိုဟာဖြစ်နေတာလေဟိုအပြေးဟိုဟာဖြစ်နေတာအခုရောက်တိုင်းဟိုဟာဆက်ဆက်မှာဟုတ်ကဲ့ဟောဒီနေ့ပြအချိန်တော့ကျွန်တော်တိကျတော့ဟိုဟာမဖြစ်ပါဘူးဟောကျွန်တော်ဟိုဟာပေါ့နိုင်ငံတကာငွေစပန်ခံခွင့်မှုဟိုဟာပုံမှန်ဟိုဟာနဲ့ဖွင့်လာတာပါခင်ဗျာကျွန်တော်42-43ပါဟုတ်ကဲ့ကျွန်တော်တို့ဆက်ဆက်နေတော့ခင်ဗျာအရေးတွက်အားလုံးတိကျပြောလို့မရဘူးပေါ့ဟောကျွန်တော်ဆက်စစ်နေတော့မှာဆက်ပြီးတော့ဟို test ကိုခေါ်ယူလို့စစ်စစ်ထားရတယ်လုပ်နေတော့မှာဟုတ်ကဲ့ဒီမိုင်းလည်းပတ်ပါတယ်ခေါ်ယူစစ်စစ်တာတော့အားလုံးပါတယ
်ကျငွေတံမှုမကြုံစဘူးထိုးကြနေတဲ့အချိန်ဒေါ်လာဈေးကစားတဲ့သူတွေကိုအေးယူမဲ့အကြောင်းတမနာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကစက်တင်ဘာ27ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးနောက်ပိုင်းဖမ်းဆီးစစ်ဆေးတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်လုပ်ငန်းရှင်တွေဘက်ကတော့ကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အစိုးရနဲ့ဗဟိုဘဏ်ကိုအကြံပေးတင်ပြနေကြပါတယ်။အခုလိုငွေကြေးကစားတဲ့သူတွေကိုအရေးယူတာနဲ့ပတ်သက်လို့စီးပွားရေးလေ့လာသုံးလက်သူဦးမင်းခင်ကတော
့ဖိုင်နန်စီးတဲ့စီးစီးတဲ့အရေးယူရပေါ့ဗျာ။ဟိုတုန်းကအရေးမယူဘဲနဲ့ဟိုရေစီးစီးရတဲ့ကကဟိုထိန်းသိမ်းထားပြီးတော့တစ်ခါတလေဟိုတယ်မှာတောင်ထားပြီးတော့နောက်မှပြန်လှည့်တာမျိုးတောင်ရှိတယ်။ဆိုတော့ဒါကတကယ်အချိန်မဟုတ်ဘူးဆိုတာရှိပါဟိုတာကလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တကယ့်အဖြေကိုလုပ်ရမယ်တကယ့်အဖြေဆိုရင်ဥပဒေစနစ်နော်ဘာတွေမှနေလေဘာတွေဖြစ်နေလဲအဲ့ဒါကိုဘယ်လိုတက်မှတ်မလဲနော်အဲ့လိုတက်မှတ်တဲ့အခါမှာလက်ပတ်နေတဲ့စီးပွားရေးဒီမှာဟိုပါဝင်နေတဲ့လူတွေစမငငယ်ဒီလမ်းကြလုံးလုံးခဲ့အောင်မလုပ်မလဲဘယ်လိုလုပ်ဆိုင်နေလဲအခြေအနေတစ်ခုကြားကလာအကြောင်းလေးအခြေအနေကိုဘယ်လိုစီမံခန့်ခွဲမလဲအဲ့ဒါကြီးလိုရလားအဲ့ဒါကြီးလုံနိုင်မှတကယ်အဖြေကရမှာ
ဒီနေ့ညနေပိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာကိုငွေလဲနှုန်း1,540ကျပ်ဝန်းကျင်မှာရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအားနဲ့စာရင်ဒေါ်လာကိုငွေလဲနှုန်းကျပ်80ကျော်အထိပြင်းပြအားဖြင့်ကျပ်ငွေဘက်ကဈေးပြန်တက်လာတာဖြစ်ပါတယ်မွေးကြီးကစားတဲ့သူတွေလိုပဲရွှေဈေးကစားသူတချို့ကလည်းစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမဲ့ဒီသတင်းတွေနဲ့ပတ်သက်လို့တော့အတည်ပြုချက်မရသေးပါဘူး။ကျပ်ငွေတန်ဖိုးကျဆင်းတာဟာနိုင်ငံကငွေကြေးစည်းကွက်ရေးရိုက်ခတ်မှုဆိုပြီးမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဒုတိယပိုင်းအစီအစဉ်မှာတော့အဖတ်စဉ်ကန္ဓာတွေဖြစ်တဲ့စီးပွားရေးကိုအရင်ဆုံးနားဆင်ကြရပါမယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြရမှာကတော
့စာသင်ခန်းကကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်သာဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ယဉ်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ဒီစာသင်ခန်းထဲကနေ
မခင်ချစ်ဝင်းရဲ့ယုံကြည်ရကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကယင်းနှီးမြှုပ်နှံမှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ပြည်ပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူရဲတီထောင်သူဥပဒေပညာရှင်တဦးကပြောပါတယ်၃ချောက်ထောက်ခုံလို့သူတင်စားပြောဆိုထားတဲ့အဲ့ဒီအရင်းခံအချက်၃ချက်ကဘာတွေပါလဲHRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူရဲတည်ထောင်ပြီးမြန်မာနိုင်ငံမှာ9နှစ်ကြာရုံးခန်းဖွင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မကြာသေးခင်ကမှမြန်မာပြည်ရုံးကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ပြည်ပဥပဒေပညာရှင် Eric Rhodes ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်
မနက်ငယ်ရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မာမာရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်းဒီပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်မလာပါဘူး။မြန်မာနိုင်ငံပြည်လဲတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ဒီပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်မလာတာပါလဲ။ဘာရီများမှားယွင်းခဲ့မှားယွင်းနေပါသလဲ။မစ္စတာအယ်ရီရိုးကတော့ဒီခြေနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရှိပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့၁ American Patriot Act အခန်း၃နှစ်နှစ်မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ၂လက်ရှိရခိုင်ပြည်ပခအခြေအနေနဲ့၃အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်ညွန့်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312 of the
USA Patriot Act ကအခန်း311နဲ့312မှာ American ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုတ်ကင်နေတဲ့ပြပဘန္နာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လုတ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်။အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့ဒီပြဋ္ဌာန်းချက်တွေကတော့ရှိနေစေပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွဲအပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန်းဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသက်ဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါအဲ့ဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလျံကရှင်းပြပါဗျာ
လုံးဝပိတ်ထားတာမဟုတ်ဘူးဒါနဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာနစ်ချီပြီးရှိရဲ့အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့ အစိုးရကဒီ sanction ကိုတလောက်ထိလျှော့ထားတယ်အဲ့တော့ခင်ဗျားတို့ OFAC ကနေဒါကိုကင်ထားတဲ့ဟာတော့ရှိတယ်ဒါပေမဲ့ဒီဟာ fund ပြောင်းတာလွှဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်ကကမ္ဘာကထားပြုလို့လုပ်ပြီးနိုင်ဒီအဲ့ဒီကိစ္စက trade ကတခုကတောင်းတခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပြီးပါလုပ်ပြီးပါကျွန်တော်တို့ဟိုဖက်အဲ့တန်ဖက်ကကမ္ဘာကထားပြုပြီးတော့ခေါ်ရတာလွယ်တယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုပ်ဒီဆိုရလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ်စံဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဆိုတော့နားလည်မှုရှိတယ
်ဒုတိယအခြေအနေကတော့မငြိမ်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေပါအမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကတိတ်အရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားတယ်လဲဆိုတာကိုထည့်တွက်ရပါတယ်အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလို့တယ်လဲဆိုတာကိုတနည်းတစ်ဖုံအဖြေပေးနေပါတယ
် It's a reputational risk and I'm not going to comment on what the Tarmado may have done what Arsa may have done
ဒါအများမြင်မှာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းကိုရင်းရတဲ့အခြေအနေဖြစ်ပါတယ်။တက်မတော်ကဘာလုပ်ခဲ့တယ်၊အာဆာကဘာလုပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူး။ရက်လကဖြစ်ရက်နှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဒါတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေသကိုစွန့်ခွာပြီးရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါ။ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါ။ဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ့်ပြဿနာကြီးဖြစ်နေပါတယ်
။နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတတ်တာပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်။လက်တွေ့မှာတော့အဲ့ဒီမျောလင်းချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရော်ရော်ချမှတ်အကောင့်တွေပေါ်တာအခုချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လည်းလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကြံသေးတယ်လို့ဆိုပါတယ
် is totally within the control of the Myanmar government they have 3 years left in their mandate it is entirely dependent upon them to look
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုတ်ပိုင်권၃နှစ်ကျင်မာသေးတယ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထယ်ဖော်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုတ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုတ်လို့ရတဲ့ကိစ္စတွေပါ
ဒီအခြေအနေ၃ရက်ကိုထိထိရောက်ရောက်နဲ့အောင်းအောင်းမြင်းကင်တွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရူးစ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာသာတည်နာလေတဲ့ဒီပါရောက်မြမအွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အဖတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအဖတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုကတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ပါနိုင်ငံတကာသတင်းဌာနတွေကရေးသားဖော်ပြထုတ်လွှင့်နေတဲ့သတင်းတွေထဲမှာအဝေးတိန် drone ရှင်ပြန်တွေပေါ်ကနေရိုက်ကူးမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုတွေ့မြင်နေရပါတယ် drone ရှင်တွေနဲ့ရိုက်တဲ့အခါအားလုံးကိုအပေါ်စီးကနေခြုံမြင်နိုင်တဲ့အသာချက်ရှိတယ်လို့ဓာတ်ပုံသတင်းတော့ ကိုဆိုးစရာထွန်းကပြောပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်အတွေ့အကြုံမရှိသူတွေတောင်ဒီနေ့ခေတ်ပေါ် drone တွေကိုအခက်အခဲသိမ့်မရှိပဲတုံနိုင်ကြတယ်လို့ဆိုပါတယ်။အခုလိုအသာချက်တွေရှိသလိုဘလို့အားနည်းချက်တွေရှိပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှမှာတင်ပြထားပါတယ်ရှင်။
ဝေးကနေထိန်းချုပ်ပြန်တမ်းရတဲ့ drone ယာဉ်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ယာဉ်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့နည်းပညာတွေကြောင့်လည်းdrone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကရှင်းပြပါရယ
်ခုနောက်ပိုင်းမှာနည်းပညာတဖြည်းဖြည်းပြင်လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချိန်ပြီးတင်ပြလိုက်ပြီးဆိုရဲကဒီအောက်ကနေကိုဒီ telephone video tablet မှာပဲဖြစ်ဖြစ် computer မှာရှိတဲ့ desktop ဒီသူတော်တဲ့မြောက်ကို live ကြည့်လို့ရပြီဆိုတဲ့အခါကျတော့အင်းနဲ့ဆက်လို့ရှိရင်အများကြီးလက်ပုံအဆင်ပြေလာတယ်ပုံရမှလည်းကောင်းလာတယ်ခုကြည့်တော့ကတော့အော်အဲ့ဒီဟာကိုမောင်းတက်ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်လေးကြီးလေ့ကျင့်ရပါဘော။ဘာလို့ဒီဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ပြီးပဲရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့လိုဒီစာလေ့ကျင့်ပြီးမှကိုပြန်လို့ရ။အခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တစ်ခါမှဟိုမတုံးမှုသေးတဲ့လူတောင်မှအခုချက်ချင်းခြားပြီးတော့မှဒီအမီချာမော်လေးနဲ့ပြန်လိုက်ပြီးဆိုလို့ရှိရင်ဒီဖက်သူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်။နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးဆိုစစ်ကမဲလောက်သွားတဲ့ဆိုလို့ရှိရင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့။အဲ့ခါကျတော့ခုနောက်ပိုင်းဒီပညာရပို့ပြီးလွယ်လာ
တော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ညာလေကိုဖောက်ကိုပေါ့နော်ပတ်ပြီးတော့မှကိုကျွန်တော်ဒီကျွန်းနေနေမောင်းနိုင်ရဲ့ပုံမှမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုစိတ်ချင်းတိုင်းကြမရမရှိရပတ်ပြန်ပြီးတော့မှကိုဖောက်ကိုရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တည်းကနေကြည့်မယ်ပပလေးပပမတင်မယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တက်တင်တစ်ခုပဲဖြစ်ဖြစ်ပေါ့နော်ဘယ်ငယ်ရတဲ့အလားဆုံးဖြစ်မလဲဘလောက်လောက်အမြင်ရနေဆိုပူပီလာမလဲဘလောက်လောက်အဝေးအလေးမှာဘလောက်လောက်အဝေးထပ်သွားရင်ပူပီလာလာမလဲဆိုတော့အခုကျွမ်းကျင်ကျွမ်းကျင်တဲ့ပုံမှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ပူဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကျွန်တော်ကင်မရာရဲ့ quality quality ပေါ့နော်ကျွန်တော်ပတ်သက်နိုင်တဲ့လူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောက်ဒီစားလာခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone ဝင်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒီဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကျတော့သူကထွက်လာတဲ့ရုပ် quality ကတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ကတော့မမီသေးဘူးပေါ့အဲ့ဒီချိန်ပဲအားနည်းချက်ရှိပါတယ်ဂျန်နိခါရီအားလုံးကတော့ဒီ angle ချိန်တာပြီးရင်ခါကျတော့ဒီကိုယ်ရဲ့ computation ချိန်တာ computation ချတာအဆက်အဆင်းကြီးပါတယ
်ဓာတ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ
်ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကြတော့ drone နဲ့ရိုက်လို့မှမရတာတော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ哦drone ရိုက်တဲ့ဟာတွေကြာခါကြဒီကောင်းကင်ကနေမြင်ရတဲ့အဓိကရှုပ်င်းတွေပေါ့ဓာတ်ပုံလို့ပြောမယ်ဆိုရင်တော့ဒီ general view ပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့အဲ့မြင်ကွင်းတစ်ခုရိုက်တဲ့အခါမှာကြာ drone နဲ့ရိုက်တာကပိုပြီးအတားကျဲရှိအောင်မဟုတ်လို့ရှိရင်ကျွန်တော်ဓာတ်ပုံလိုမျိုးရိုက်ရဆိုလို့ရှိရင်ဟောင်းကားဆိုလို့ရှိရင်ကိုပွားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြာကိုပွားတောင်မှာကြီးပေါ့တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုပွားတောင်ကလပ်ကိုရောက်လာတော့အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်သေးရလဲဆိုတော့ဒီကိုပွားတောင်မှာကြီးဘက်ကမြင်ရတဲ့ကိုပွားတောင်ကလပ်ရဲ့မြင်ကွင်းကိုပဲကျွန်တော်ရကြောင်ပေါ်လာတဲ့ခါကြခါကြကျွန်တော်အနေနဲ့ဒီကိုကွားတောင်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလပ်ပေါ်ကနေမှအဲတောင်ကလပ်ကိုပတ်ပတ်လဲပတ်ပြန်ပြီးကိုထိုက်တဲ့စိတ်ချက်ကိုတက်ရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်အဲ့တော့အဲ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနေလို့ပါလားရှင
်မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော် DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနေပြီခင်ဗျာလောက်ကြီးထက်တော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံနဲ့နိုင်တဲ့လောက်ကိုသိန်း30,000လောက်ကနေစပါတော့မှနောက်ဆုံး35,000လောက်ကြီးဝန်းကျင်လောက်ကြီးပေါ့အဲ့ခါကျသူအသားလိုက်ပေါ့ဘုံဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင်
ကျွန်တော်ဒီနောက်ဆိုတော့ professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဝကြခါကြဒီ company ကြီးတွေသူက project စီမံကိန်းတွေပေါ့နော်နောက်ဆုံးဘယ်နေရာမှာတုံးကြရလဲဆိုတော့ဒီ HMB ရောင်းဝယ်တွေပေါ့မှာတုံးနေကြ HMB ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်မြတ်တောပြတ်တွေဝင်ရတဲ့ခေရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့ခါမှာအဲဒုံးနေနဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးက
ြလောလောဆယ်မြန်မာနိုင်ငံမှာက drone ရင်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူး ਨੇ မြေဒေတာအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုဆိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့ခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥရိမရှိသေးဘူးဆိုမှသူရဲ့ data လိုက်ပေါ်မူဒီဘက်မှာသူ့ဖန်တဲ့သူအမိတ်ထုတ်တာရောရှိရောဟိုမှာရှင်လူဘုရားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်လူဘုရားမှာဆိုတော့ငါပြင်မပြောင်းရဲ့ခါကျတော့တချို့နေရာတွေမှာလည်းပြင်မပြောင်းညာပေါ့နော်သူရဲ့ဟိုလုံးညုံရေးအနေထားပြည်စင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥရိတရားပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နားမှာဘယ်တိုင်းနားလို့လို့ရမယ်ဘယ်နားမှာဘယ်တိုင်းနားလို့လို့မရဘူးဆိုတော့ခါကျတော့အဲ့လိုမျိုးတီးပြီးစရာတိလာလို့ရှိရင်တော့ပုံပြီးသင်ပြပါပေါ့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်။နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုထက်ပို့ပြီးတော့တွင်းတွင်းကျကျသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင
်။နောက်ပိုင်းကျရင်တော့ပို့ပြီးတော့ဒီထက်ပို့ပြီးတွင်းတွင်းကျကျဖြစ်လာမယ်လို့ထင်တယ်။ဘာလို့တွင်းတွင်းကျကျဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုသူ့ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းဘောနောကျွန်တော်ဒီနောက်ကဒီကောင်းရင်းရနဲ့တပုံရင်းနဲ့ဒီကုတ်တစ်ခုလည်းပေါ်လာတယ်။အဲဒီကတော့ဘောလာပြီမှာသူရဲ့ရရဲ့ဒီပညာရှင်ပဲပြောမလား။သူရဲ့ဝင်ရောလည်းကောင်းတဲ့အနေအထားမှရှိရပေါ့။နောက်ပိုင်းတစ်ခုနဲ့ပုံပြီးတွေ့ကြလာမယ်ထင်တာပဲခင်ဗျ
။ drone ရှင်တွေသုံးပြီးတော့ရိုက်ကူးထားတဲ့သူ့ရဲ့ဓာတ်ပုံ၊ video ပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါလေရှင
်။မဆုမြတ်မော season တင်ဆက်တဲ့ blogger တွေပြောသမျှ season ကိုနားဆင်ကြတာဖြစ်ပါလေရှင်။ VOA မြန်မာပိုင်း season ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လေတည်တချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုကတော့သတင်းဘတ်စင်ခဏတွေကိုဆက်ပြီးထုတ်လွှင့်ပေးကြပါတယ်အခုကတော့မအေးတန်နာကျော် season တင်ဆက်ထားတဲ့တက်တန်ရောင်သတင်းလွှာရဲ့အလှည့်ပါရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့ကုလသမဂ္ဂမှသွားပြီးတော့ဒီလူငယ်တွေကိုယ့်ဘာကိုယ်ယုံကြည်ချက်မြင့်မြင့်မားမားထားကြဖို့အတွက်ပြောသွားတဲ့ K-pop အမျိုးသားလေးအဖွဲ့ကဘာတူပါလဲ။ပြီးတော့ရုပ်ရှင်မင်းသမီးအဖြစ်နဲ့ပထမအဆုံးပါဝင်ပြီးတော့သရုပ်ဆောင်တဲ့ Lady Gaga ရဲ့ A Star Is Born ဆိုတဲ့ရုပ်ရှင်မကြာခင်မှာပဲယုံတင်ပါမယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျကြသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားရကိုပြောပြပေးသွားပါမယ်။Everyone can rock out like a superstar. Army, we love you. မြန်မာပြည်သက်တွေလည်းတိတ်ပြီးတော့သဘောကျနိုင်ငံတကာမှာပါကြော်ကြားတဲ့ကိုရီးယားက K-pop အမျိုးသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာလူငယ်တွေအနေနဲ့ကိုဖာကိုမယုံမကြည်ဖြစ်ရတဲ့အနေအထားတွေကိုဘယ်လိုကြော်လွှားသွားမလဲပြီးတော့ကိုဖာကိုယုံကြည်မှုနဲ့ချစ်မြတ်နိုးတတ်အောင်လို့ဘယ်လိုလုပ်ကြမလဲဆိုတာတွေကိုကုလသမဂ္ဂမှာစက်တင်ဘာ24ရက်နေ့ကပဲပြောသွားခဲ့ပါတယ်သူတို့ကကုလသမဂ္ဂအထွေထွေညီလာခံလာရောက်တဲ့လူငယ်ခေါင်းဆောင်တွေကိုပြောသွားတာဖြစ်ပြီးတော့ BTS အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီးတော့ RM လို့ပါလူသိများတဲ့ Kim Nam Joon ကသူ့ဘာသူလည်းဘလို့ယုံကြည်မှုနည်းတဲ့အချိန်တွေရှိခဲ့တယ်ဆိုတာသူ့မှာရှိထားတဲ့စိုးရိမ်စိတ်တွေအားနည်းချက်တွေကိုအရှိကိုအရှိတိုင်းလက်ခံပြီးတော့အကောင်းဆုံးဖြစ်အောင်နေထိုင်သွားဖို့သူ့ရဲ့အတွေ့အကြုံတွေနဲ့ဘလို့လုပ်ခဲ့တယ်ဆိုတာပြောသွားပါတယ
် We became like ghosts but I had one century and that was music.There was a small voice inside of me that said, "Wake up, man."
ကျွန်တော်ဒီနေ့အခုလိုဒီအချိန်လေးရောက်လာတာကလည်းကျွန်တော်မှာချိုးရင်းချက်တွေအများကြီးများစွာနဲ့ပါမနေ့ကမှဒီထက်ပိုပြီးကျွန်တော်သိလာနိုင်တယ်တက်လာနိုင်တယ်ဒါပေမဲ့လည်းအဲ့ဒီသူကလည်းကျွန်တော်ပါပဲကျွန်တော်ရဲ့ချိုးရင်းချက်တွေကျွန်တော်ရဲ့အမားတွေကပဲကျွန်တော်အမှတ်သားဖြစ်ပါတယ်ကျွန်တော်ဘဝရဲ့ထွန်းတောက်တဲ့ကောင်းရင်တွေအားလုံးကလင်းလက်တဲ့ကျဲပွင့်လေးတွေပါအခုလက်ရှိအနေအထားတိုင်းရောဖြတ်တန်းခဲ့ရတဲ့ဘဝကိုရောနောက်ဖြစ်လာမယ့်ကျွန်တော်အနာဂတ်ဘဝကိုပါကျွန်တော်ချစ်ပါတယ်လို့ RM ကပြောသွားပါတယ်။ BTS အဖွဲ့ရဲ့ Love Yourself ကိုပါကိုချစ်ဖို့ဆိုတဲ့သုံးချက်တွေတေးတဲ့ပြားကစပြီးတော့ဖြန့်ချီတဲ့2019နှစ်ခုနှစ်မှာလည်းအကောင်းဆုံးတေးတဲ့ပြားဆင်းရဲ့ထိတ်ဆုံးမှုရှိနေပါတယ်ရှင်။ American ပြည်အောင်စုအနောက်ခြမ်း Los Angeles မြို့မှာကျင်းပတဲ့ A Star is Born ရုပ်ရှင်အထူးပွဲမှာအဲဒီရုပ်ရှင်မှာမင်းသမီးဖြစ်နေပါဝင်တရုတ်ဆောင်တဲ့အဆိုတော် Lady Gaga ငွေရောင်ပိုက်ကွန်ဝတ်ဆောင်တဲ့ပရိသတ်ရှိကိုရောက်လာခဲ့ပါတယ်။သူပထမအဦးဆုံးမင်းသမီးဖြစ်နေပါဝင်တရုတ်ဆောင်တဲ့ဒီရုပ်ရှင်ကနေပဲ Venus နဲ့ Toronto ရုပ်ရှင်ပွဲတော်တွေမှာလည်း Lady Gaga ကပရိသတ်တွေကိုဖန်ဆားခဲ့ပြီးပါပြီ
။ Maybe it's time to let the old ways die.Maybe it's time to let the old ways die. Takes a lot to change a man. Hell, it takes a lot to try. You know, man, in the old days, I always knew, like, you were going to do something, that you'd be all right.
ရုပ်ရှင်ကတော့အဲလီဆိုတဲ့အမျိုးသမီးလေးကိုနာမည်ကျော်ဂီတသမားတို့ကဂီတလောကရဲ့လက်တွဲခေါ်ပြီးသူကြော်ကြားတဲ့အထိအစအစအရာရာပံ့ပိုးတင်ပြပေးတဲ့ဇာတ်လမ်းပဲဖြစ်ပါတယ်။ဒီရုပ်ရှင်မှာအဲ့ဒီဂီတသမားဖြစ်တဲ့တရုတ်ဆောင်တဲ့နာမည်ကြီးမင်းသား Bradley Cooper ကဒီစကားမှာပါဝင်တရုတ်ဆောင်ရုံနေမှာကဒါရိုက်တာလည်းလုပ်ပါတယ်။ပထမဦးဆုံးအကြိမ်ဒါရိုက်တာလုပ်တာလည်းဖြစ်ပါတယ်။ဒီမှာသူတို့နှစ်ဦးလုံးရဲ့တရုတ်ဆောင်ပုံကိုရောနောက်ပြီး Bradley Cooper ရဲ့ဒါရိုက်တာလုပ်ရိုက်ကူးတာကိုပါရုပ်ရှင်ဝေဖန်ရေးသမားတွေကချီးကျူးကြတာပါ။A Star is Born ရုပ်ရှင်ကိုအော်တိုဘာလ5ရက်နေ့မှာအမေရိကန်ပြည်အစိုးရတလွားရုပ်ရှင်ရုံနဲ့မှာစပြီးတော့ပြသမှာဖြစ်ပါရဲ့ရှင် We're far from the shallow
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။ I'll have my own yacht. I'll have my own jet.
မအီသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုကတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ရမယ့်အလှည့်ရောက်ပါပြီ။အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့ပညာသင်ဆုအစီအစဉ်နဲ့နယူးယောက်ပြည်နယ်ဆရာကျူတက်ကတူမှာပညာရေးဆိုင်ရာယဉ်ကျေးမှုဘာသာရပ်နဲ့မဟာပွဲ့သင်တန်းတက်ရောက်တင်ယူနေတဲ့မက်ခင်ချစ်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျန်ရခန်းကဏ္ဍလေးမှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အတွက်ကြောင့်အခက်အခဲလေးတွေတော့အများကြီးကြုံရပါတယ်။ဒါပေမဲ့လည်းအကောင်းဆုံးစူးစမ်းသွားမယ်ဆိုတဲ့စိတ်နဲ့ကိုတက်နိုင်ဆုံးစူးစမ်းပြီးတော့တက်ရောက်နေရပေါ့နော်။ကျွန်တော်အနေနဲ့ပထမနှစ်မာစတာအကြောင်းသူတယောက်အနေနဲ့စာသင်ခန်းထဲကတွေ့ကြုံရတဲ့ယဉ်ကျေးမှုတွေအကြောင်းပြောပြချင်ပေါ့နော်။ကျွန်တော်ဒီအတန်းထဲမှာတဦးလေးတော့နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အဲ့ဒီအတွက်လည်းဂုဏ်ယူမိရပါတော့။ဒါပေမဲ့လည်းတပြိုင်တည်းမှာပဲအခက်ခဲတွေရောရှိတာပေါ့။ဘာတွေလဲဆိုတော့ဘာသာစကားသူတို့ရဲ့တန်နေအတန်ထား၃နှုန်းနေ academic ဆိုင်ရာ၃နှုန်းနေပေါ့နော်။ဒါတွေကိုကျွန်တော်အများကြီးလေ့လာရတယ်။ပြန်ပြီးတော့အများကြီးဖတ်ရတယ်ပေါ့နော်။အတန်ထဲမှာကိုသည်ဟိုဆွေးနွေးမှုကောင်းစဉ်တိုင်းမှာကိုသည်ပြောရမယ်ဆွေးနွေးရမယ်ကိုရဲ့အထင်အမြင်တွေကိုပြောရမယ်ပေါ့နော်။သို့ပေမဲ့လည်းတစ်ခါတလေအတန်းထဲမှာဆွေးနွေးတဲ့ဘာသာရပ်ဆိုင်ရာစကားလုံးတွေကိုရင်းနှီးမှုတိစောက်ရတယ်ပေါ့နော်ပထမဦးဆုံးဆင့်ကျွန်တော်တို့အတန်းမစခင်မှာကျွန်တော်တို့ဖတ်ရတဲ့စာတွေရှိပေါ့နော်အဲ့ဒီစာတွေပေါ်မှာရောကျွန်တော်တို့ဘယ်လောက်ထိဟိုသိလဲဘယ်လောက်ထိနားလည်လဲဆိုတာကိုအတန်းထဲမှာပြန်ဆွေးနွေးရတယ်အဲ့ဒီအပေါ်မှာဘာအခက်ခဲဆုံးဖြစ်လဲဆိုတော့ကျွန်တော်တို့နဲ့မရင်းနှီးတဲ့သင်ငန်းစာရဲ့နောက်ခံအကြောင်းအရာပဲဖြစ်ပါတယ်။နောက်ခံအကြောင်းအရာဒီကိုနိုင်ငံအကြောင်းမဟုတ်ဘူး။ကိုနိုင်ငံရဲ့ပညာရေးနဲ့လည်းမသက်ဆိုင်သလိုသူတို့ရဲ့နောက်ခံအကြောင်းအရာတွေသူတို့ရဲ့သမိုင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီသူတို့ဒီအမေရိကန်နိုင်ငံရဲ့သမိုင်းကိုဘယ်လောက်ထိသိအောင်သိတဲ့ဆိုအောင်တော့သူတို့အမေရိကန်နိုင်ငံသားတွေကြုံတွေ့ရတဲ့သူတို့ဘိုးဘေးဘီပင်ကြုံတွေ့ကြရတဲ့သူတို့ကိုယ်တိုင်လက်ရှိကြုံတွေ့နေရဆဲဖြစ်တဲ့အခက်အခဲတွေသူတို့ရဲ့သမိုင်းတွေကိုကျွန်တော်တို့ကသူတို့လောက်မသိနိုင်ပေါ့နော်အဲ့တော့စာဖတ်တယ်ဆိုပေမဲ့လည်း ကျွန်တော်တို့ဒီစာပေါ်မှာနားလည်ပေးမယ်သူတို့ရဲ့တမိုင်းချောင်းကိုနားလည်ဖို့ကတော်တော်ကြိုးစားယူရတယ်ပေါ့နော်အဲ့ဒီပေါ်မှာဟိုဆွေးနွေးတဲ့အခါမှာမိမိရဲ့အတွေးအမြင်တွေဒီတစ်ဖက်အသားပေါ်မှာတစ်ဖက်လူရဲ့တမိုင်းချောင်းကိုသိချမသိပဲနဲ့ဝင်ဆွေးနွေးတဲ့အခြေအနေမျိုးမဖြစ်အောင်ကိုယ့်ဘက်ကအများကြီးကြိုးစားရတယ်သူတို့ပြောတာကိုရင်နားထောင်ရတယ်အဲ့တော့ဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ဒီပညာရေးကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဒီပညာရေးနဲ့သက်ဆိုင်တဲ့ဘာသာရပ်ကိုယူတယ်အခုတက်နေတဲ့ဘာသာရပ်တည်လဲဒီပညာရေးနဲ့သက်ဆိုင်တဲ့ရှုထောင့်မျိုးစုံကနေဒီပညာရေးကိုသုံးသပ်ရှုမြင်ပြီးတော့ကျွန်တော်တို့ဒီပညာရေးကနေဘလို့ကောင်းတဲ့ဝင်းကျင်ဘလို့ကောင်းတဲ့ society တွေကိုပြုပြင်ပြောင်းလဲလို့ရလဲပေါ့နော်ကောင်းသောပြုပြင်ပြောင်းလဲမှုမျိုးတွေကိုပညာရေးအနေနဲ့ဘလို့တွေလုပ်လို့ရမလဲဆိုတော့လေ့လာရတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ဘာသွားစဉ်းစားမိလဲဆိုတော့ကျွန်တော်တို့စာသင်ကမ်းထဲရရင်ကျေးမှုတွေတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာသင်ကြားသင်ယူမှုပုံစံတွေသူများပြောတာကိုနားထောင်ရမယ်အထူးသဖြင့်ဆရာဆရာမပြောတာကိုနားထောင်တယ်အကြောင်းသားအကြောင်းသူရဲ့အတွေ့အမြင်တွေကိုကျွန်တော်တို့ပြောပြပိုင်မှာရှိဘူးပေါ့နော်ဒီစာသင်ကမ်းထဲရရင်ကျေးမှုတွေကျွန်တော်တို့လူမှုပတ်ဝန်းကျင်အထိကျွန်တော်တို့ပါသွားတယ်ပေါ့နော်အဲ့တော့စာသင်ကမ်းကကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်သာဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ယဉ်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်းတစ်ခုကိုကျွန်တော်တို့ဒီစာသင်ကမ်းထဲကနေနီးနာယူပြီးတော့တည်ဆောက်လို့ရတယ်ဆိုတော့ကျွန်တော်နားလည်သွားတယ်ပေါ့နော်ကျွန်တော်တွေ့ရတဲ့အခက်အခဲတွေကနေပြီးတော့တစဉ်ပြန်လဲသင်ယူမယ်ပြီးတော့ဒီအခက်အခဲတွေကနေကျွန်တော်ဒီကောင်းမွန်သောအပြောင်းလဲတစ်ခုကိုကျွန်တော်ကိုယ်တိုင်အရင်ပြောင်းလဲယူမယ်ပြီးလို့ရှိရင်ကျွန်တော်ဒီကိုလူမှုအတိုင်းအဝန်းကိုနဲ့ဆက်ပတ်သက်နေတဲ့လူမှုအတိုင်းအဝန်းတစ်ခုမှာဒီစာသင်ခန်းထဲရလို့ယဉ်ကျေးမှုတစ်ခုကိုပြောင်းလဲယူနိုင်ဖို့မျှော်လင့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုတော့အစီအစဉ်နေ့အပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 3251 တုကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကိုရတော့တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကတလက်ကြီးညာပေးမှာပ
ါအမေရိကန်နဲ့ကနေဒါဆိုးကတာဝန်ရှိသူတွေနောက်ဆုံးအချိန်ထိကြိတ်နေဆွေးနွေးပြီးနောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရရရှိတဲ့အကြောင်းကြေညာလိုက်ပါတယ်အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကိုတော့နှစ်ပေါင်းဆက်လောက်တည်ထောင်ရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါတရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကို American ပြည်အောင်စုစုံစမ်းစစ်ဆေးပြုလို့ FBI ကစုံစမ်းစစ်ဆေးနေတဲ့လုပ်ငန်းတွေမှာအသေးစိတ်စီမံခန့်ခွဲနေတာမရှိတဲ့အကြောင်းသမ္မတအင်ဗျူရိုကပြောဆိုလိုက်ပါတယ်အတိုက်ခံဒီမိုကရက်90တချို့ကတော့စုံစမ်းစစ်ဆေးရမယ်ပေါင်းကျင်းလွန်းနေဆိုပြီးစိုးရိမ်နေကြတာပါအင်ဒိုနီးရှားနိုင်ငံငရေနဲ့ဆူနာမီရေလဲတိုင်ခံခဲ့ရတဲ့ဆူလာဝေစီကျွန်းအလဲပိုင်းဒေသအတွက်နိုင်ငံတကာအကူအညီတွေကိုလက်ခံမှုသမ္မတဂျိုကိုဝီဒိုတို့ကခွင့်ပြုလိုက်ပါတယ်။ကပေးတဲ့အဆိုအအောင်ခံခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်ကပလူးမြို့မှာဒီနေ့အစောပိုင်းထိအာဏာပိုင်တွေအတည်ပြုထားတဲ့တေဆုံးသူအရေအတွက်ကတော့844ယောက်တိရှိပါတယ်။ဒီနေ့နိုဘယ်ဆေးသတ်ပြန်ပညာဆုရှင်တွေဖြစ်ကင်ဆာရောဂါကုသနာမယ့်နည်းလမ်းတွေကိုရှာဖွေခဲ့ကြတဲ့အမေရိကန်ပြည်သူ Texas Tech သူက James Ellison နဲ့ဂျပန်နိုင်ငံ Kyoto Tech သူက Tatsuko Honjiro ကိုပူးတွဲချင်းမြင်လိုက်ပါတယ်။ကင်ဆာရောဂါကုသရာမှာလူခန္ဓာကိုယ်ထဲကခုခံစွာစနစ်ကိုထိန်းချုပ်သုံးပြနိုင်မယ့်နည်းလမ်းတွေကိုရှာဖွေတွေ့ရှိခဲ့ကြတဲ့အတွက်ဆုချင်းမြင်မှုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲဆွေဒင်နိုင်ငံ Stockholm မြို့က Karolinska Tech သူ Nobel ဆေးပညာဆုရွေးချယ်ရေးဖွဲ့ကကြေညာလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညအပိုင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကဘွိုက်တက်ဇော်ညက်ဖြစ်ပါတယ် VOA American အသံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျွန်မ Thank you type ပါ
This program has come to you from the Voice of America, Washington.